ထိုင်းနိုင်ငံမှာဩဂုတ်လ3ရက်နေ့ကကျင်းပခဲ့တဲ့တတိယအကြိမ်မြောက်ထိုင်းမြန်မာအဆင့်မြင့်အရာရှိများအစည်းအဝေးကိုတက်ရောက်လာတဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအစည်းအဝေးမတိုင်ခင်ထိုင်းဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရာယွတ်ချန်အိုချာနဲ့တီးတန့်တွေ့ဆုံခဲ့တာပါ။နှစ်နိုင်ငံစီရေးနိုင်ငံရေးဆိုင်ရာဆက်ဆံရေးကိစ္စတွေကိုပြောကြားရမှာလိတ်ကျွန်းလူတက်မှုမှာတည်တံပြစ်ဒဏ်ချမှတ်ခံထားရတဲ့မြန်မာနိုင်ငံသား2ဦးကိုနှစ်နိုင်ငံနဲ့နှစ်နိုင်ငံတက်မတော်နှစ်ရက်ကြာတည်ရှိနေတဲ့ချစ်ကြည်ရင်းနှီးမှုတွေကိုထောက်ထားပြီးတက်ညာပေးဖို့နဲ့တရားဥပဒေနဲ့အညီကူညီဆောက်ရှောက်ပေးဖို့ထိုင်းဝန်ကြီးချုပ်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပန်ကြားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ပိုင်မြဝရီရုံမြင့်တန်ကြားကမနေ့ကထုတ်လွှင့်တဲ့သတင်းအစီအစဉ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မေတ္တာရက်ခံချက်နဲ့ပတ်သက်လို့အခုလိုကြေညာသွားပါတယ
်။ထိုင်းနိုင်ငံမှာတေတံပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံသားနှုတ်ဦးကိုထိုင်းနိုင်ငံနဲ့နှစ်နိုင်ငံတမတော်နေရာကြားရှည်ရင်ဆွေချစ်ကြည်ရင်းနှီးမှုများကိုထောက်ထားပြီးတန်ညာပေးရန်စဉ်စားပေးစီလိုကြောင်းတရားဥပဒေနဲ့ညီကူညီဆောက်ရှောက်ပေးစီလိုကြောင်းနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုများကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားပါသည်
ထိုင်းနိုင်ငံကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူလိုက်ပါသွားခဲ့တဲ့တက်မတော်ညှိနှိုင်းကွတ်ကဲရေးမှုကြီးရည်လီဗိုလ်ချုပ်ကြီးမြာထွန်းကိုတိုင်လည်းတေတံစီရင်ချမှတ်ခံထားရတဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့ကိုထိမ့်သိမ်းထားတဲ့ထိုင်းအချင်းတောင်ကိုမနစ်အင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့ကြောင်းလည်းမြဝရီရုတ်တံကအခုလိုကြေညာသွားပါတယ
်။မြန်မာတက်မတော်မှာညှိနှိုင်းကွတ်ကဲမှုကြီးရည်လီဗိုလ်ချုပ်ကြီးမြာထွန်းကထိုင်းနိုင်ငံခိုတောင်ကျွန်းလေကျွန်းမှာ2014ခုနှစ်စက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့ပြည်ထောင်နိုင်ငံသားနှစ်ဦးအသက်ခံခဲ့ရတဲ့ဖြစ်စဉ်မှာကျူးလွန်ကြောင်းဆွဆွဲချက်ဖြင့်တေးတန်းချမှတ်ခြင်းခံထားရသူမြန်မာလူသမားဝင်းစော်ထွန်းနဲ့စော်လင်းတို့ကိုထိုင်းနိုင်ငံနွန်ထာပူရီခရိုင်ဘန်ခွန်ဗဟိုအကျဉ်းထောင်မှာဒီကနေ့ဒေသစံတော်ချိန်နေ့လယ်2နာရီမှ2နာရီခွဲထိသွားရောက်တွေ့ဆုံပြီးပြည်တော်စုတမရမြန်မာနိုင်ငံတော်အစိုးရအနေနဲ့ထိုင်းပြည်မင်းမြတ်ထံကိုအယူခံဝင်လာရေးအတွက်ကူညီဆောင်ရွက်ပေးလျက်ရှိကြောင်းနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ကလည်းထိုင်းနိုင်ငံရှိတာဝန်ရှိသူများနဲ့တွေ့ဆုံကကူညီဆောင်ရွက်ပေးရန်ပြောကြားထားရှိကြောင်းတို့ဖြင့်အားပေးစကားပြောကြားခဲ့ပါသည်
လေကျွန်းလူတက်မှုမှာကျူးလွန်ခဲ့တဲ့ဆိုပြီးတေဒန်စီရင်မှုအတွက်မောင်စော်လေးနဲ့မောင်ဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကဩဂုတ်လ29ရက်နေ့ကပယ်ချခဲ့ပြီးတဲ့နောက်ထိုင်းဥပဒေအရရပောင်း60အတွင်းထိုင်းပြည်မင်းမျက်စီကိုအတနာခံစားတင်သွင်းဖို့ထိုင်းအကျိုးဆောင်ရှင်တွေကပြင်ဆင်နေကြတာပါတေဒန်စီရင်ချက်ကိုတက်ညာပေးဖို့မြန်မာတက်မတော်အကြီးအကဲကိုယ်တိုင်မေတ္တာရက်ခံချက်ဟာထိရောက်မှုရှိပြီးထိုင်းပြည်မင်းမျက်စီရောက်ဖို့အခွင့်အလမ်းနေရှိနေကြောင်းလေကျွန်းလူတက်မှုထိုင်းတရားစီရင်ရေးမှတခြားလုံးလိုက်ပါဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုကိုထူးချစ်က VOE ကိုပြောပါတယ
်ဟုတ်ကျွန်တော်ထိုင်းပြည်အတိုင်ပင်ခံကောင်စီဆိုတာရှိရလေကျွန်တော်ကထိုင်းနိုင်ငံမှာအမတမလူရွေးရေးရှင်တွေရှိတဲ့ဗိုလ်ချုပ်ကြီးပရင်ဆိုတဲ့တော့အဲ့ဒါ तू ကဥက္ကဋ္ဌအဲ့ဥက္ကဋ္ဌကဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုသူ့ရဲ့မွေးသားတားဆိုပြီးတော့ပါတရားဝင်ပြောထားတာရှိတယ်သူတို့ဟိုကပုဂ္ဂိုလ်ရတားရင်းနေတယ်ဆိုတော့အခုထိုင်းပြည်ကောင်စီမှာဥက္ကဋ္ဌဖြစ်တာလည်းဗိုလ်ချုပ်ကြီးပဲသူအရင်ကတာနာသိခဲ့တဲ့ဟိုကဗိုလ်ချုပ်ကြီးတွေပဲဆိုတော့သူတို့ရှင်းရှင်းလေးကဟိုအဆက်ဆက်ရှိတယ်ဆိုတော့အဓိကတော့ဒီအဲ့ဒီပြည်ကောင်စီကတော်တော်လေးကိုဒီအရေးပါတယ
်ဒီထိုင်းပြည်မင်းမြတ်တို့စဉ်းစားလေးရှိတဲ့ပုံစံအရာရောပေါ့နော်ဒီမောင်ဇော်လင်းနဲ့မောင်ဝင်းဇော်ထွန်းတို့ရဲ့ဒီလေကျွန်းအမှုထိုင်းပြည်မင်းမြတ်ကဘလို့ဆုံးဖြတ်မယ်လို့ညွှန်လင့်ထားလဲရှင
်ဟုတ်ကဲ့ဗျာတပိုင်းပေါ့ကျွန်တော်တို့ဒီ6ရက်နေ့မှာပေါ့ကျွန်တော်တို့ရဲ့ဒီ foundation ရဲ့ရှင်းနေပေါ့ရှင်းနေအပါဝင်ကျွန်တော်တို့ထိုင်းရှင်းနေများကောင်ဆယ်ကအဲ့ဒီအမှုနဲ့ပတ်သက်ပြီးတော့အစည်းအဝေးလုပ်ပါမယ်အဲအစည်းအဝေးလုပ်မယ်ကျွန်တော်တို့ဒါဘလို့မျိုးပေါ့လေဘလို့ရေးသားမယ်လဲဘလို့မျိုးအဖွဲ့အစည်းတွေအစိုးရတွေကဘလို့ပါဝင်တက်နေဆိုတဲ့ဟာတွေတို့ကပို့ဆုံးဖြတ်နိုင်ပါပါအဲဆိုကျွန်တော်တို့ရဲ့အတွေ့အကြုံပေါ့နော်ဒါကျွန်တော်တို့မှာရှိတဲ့ဟိုထိုင်းအကြံပေးထိုင်းပညာရှင်တွေထိုင်းနိုင်ငံရေးသမားတွေရတယ်ကျွန်တော်အကြံပေးတယ်ကျွန်တော်တို့ကတော့အခုတတိယလဲကျွန်တော်တို့ယုံကြည်နေပါသေးတယ်ဒီကလေးတွေကတော့ဟိုတေတံဟိုအချခံမှာတော့မဟုတ်ဘူးထိုင်းပြည်မြင်းမြတ်အနေနဲ့တေတံကနေ shop ပေါ်ပြီးတော့တခြားနှစ်ရှည်ကနေဖြည်းဖြည်းလွင်ချင်းချမ်းသာကွင်းနဲ့တော့လွတ်မယ်လို့ကျွန်တော်တို့ထင်ပါတယ်ကျွန်တော်အများကြီးပြောလို့ပြောတာရှိနေပါတယ်ဟိုဒီကလေးတွေကိုတပ်ပစ်လိုက်ရအောင်ထိထိုင်းဆိုးအနေနဲ့ဟိုမမိုက်မဲလောက်ဘူးလို့ကျွန်တော်ထင်ပါတယ်ဗျာဟုတ်ကဲ့
မြန်မာဆိုရကိုယ်တိုင်လည်းထိုင်းပြည်မင်းမျက်စီအတနာခံစားတင်သွင်းဖို့ထိုင်းကျိုးဆောင်ရှိနေတွေနဲ့တိုင်ပင်ဆွေးနွေးနေကြောင်းအလုသမားဝန်ကြီးဦးသိန်းစွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းပြောကြားထားသလိုထိုင်းနိုင်ငံဆိုင်ရာမြန်မာတမန်ကြီးကိုယ်တိုင်လည်းကူညီဆောင်ရွက်ပေးနေပါတယ်။ထိုင်းနိုင်ငံဆူရက်ဌာနခရိုင်လေကျွန်းမှာ2014ခုနှစ်စက်တင်ဘာလကကဘာလက်ခီးသွား ဗြိတိန်လူငယ်စုံတွဲတွေဖြစ်တဲ့အသက်23နှစ်အရွယ် Hannah with the Rich ကိုအတင်းအဓမ္မပြုကျင့်တပ်ဖြတ်မှုနဲ့24နှစ်အရွယ် David Miller တို့ကိုတပ်ဖြတ်ခဲ့မှုမှာကျူးလွန်သူတွေဖြစ်မြန်မာရွှေပြောင်းအလုတ္တမလူငယ်နှစ်ဦးဖြစ်တဲ့မောင်ဇော်လင်းနဲ့မောင်ဝင်းဇော်ထွန်းတို့ကို2015ခုနှစ်ဒီဇင်ဘာလမှာတည်တံစီရင်ခဲ့တာဖြစ်ပါတယ်ရှင်။